တရုတ်နိုင်ငံဟာနိုင်ငံစီးပွားရေးကိုဆက်ပြီးဖွံ့ဖြိုးသွားမယ်ပြုပြင်ပြောင်းလဲရေးဆက်လုပ်သွားမယ်စီးပွားရေးပတ်ဝန်းကျင်ပိုကောင်းအောင်လုပ်သွားမယ်လို့တရုတ်ဝန်ကြီးချုပ်လီကီချန်ကအာရှနဲ့ဥရောပခေါင်းဆောင်တွေကိုပြောတဲ့အကြောင်းအစိုးရအဖွဲ့ဆင်ဝါသတင်းဌာနကစနေနေ့မှာဖော်ပြပါတယ်ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့မှာလုပ်တဲ့ဥရောပအာရှအာဆမ်ထိပ်သီးအစည်းအဝေးမှာတရုတ်ဝန်ကြီးချုပ်ကအဲ့လိုပြောတာပါအာရှနဲ့ဥရောပနိုင်ငံတွေအနေနဲ့နိုင်ငံစုံဝါဒနဲ့စီးပွားရေးစည်းကမ်းပေါ်အခြေခံတဲ့လွတ်လပ်စွာကုန်သွယ်ရေးစနစ်တို့ကိုကာကွယ်ဖို့လိုအပ်တယ်လို့ဝန်ကြီးချုပ်လီကပြောတဲ့အကြောင်းလဲစင်ဝါသတင်းမှာဖော်ပြထားပါတယ်။တရုတ်နိုင်ငံဟာအမေရိကန်နဲ့ကုန်သွယ်ရေးစစ်ပွဲဖြစ်တာပိုပြီးဆိုးရွားလာတဲ့အချိန်မှာရောက်နေတာပါ။တရုတ်အနေနဲ့ညာနာပိုင်ဆိုင်မှုပိုင်းစစ်မှုလုပ်ငန်းကိုအစိုးရကပံ့ပိုးနေတဲ့အပိုင်းနဲ့ကုန်သွယ်ရေးဆိုင်ရာမူဝါဒပိုင်းတွေမှာအကြီးအကျယ်အပြောင်းလဲလုပ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတောင်းဆိုနေတာပါ။တရုတ်ရဲ့ကုန်သွယ်ရေးဆိုင်ရာလုပ်ငန်းပုံတွေပေါ်အမေရိကန်နဲ့အလားတူဥရောပသမဂ္ဂဘက်မှလည်းစိုးရိမ်ချက်တွေရှိပေမဲ့ပြုပြင်ပြောင်းလဲရေးတရုတ်ကိုဘယ်လိုတွန်းအားပေးမယ်ဆိုတာမှာတော့အမေရိကန်နဲ့ဥရောပအကြားသဘောထားမတူပါဘူးတရုတ်စီးပွားရေးဟာအားကောင်းနေပေမဲ့လည်းပြင်ပပတ်ဝန်းကျင်မှာပြောင်းလဲဖြစ်တာအပါအဝင်ရင်ဆိုင်နေရတဲ့အခြေအနေတွေရှိတယ်လို့ဝန်ကြီးချုပ်လီကီချန်းကပြောပါတယ်